ယူကရိန်းနိုင်ငံအတွက်လူမျိုးရေးဆိုင်ရာအကူအညီဒေါ်လာပန်း850ဘူးထိထပ်ပေးဖို့အမေရိကန်ကမကြခင်ကြေညာမယ်လို့ခန့်မှန်းထားကြပါတယ်။ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လင်စကီကလည်းရုရှားတပ်တွေကိုခုခံတွန်းလှန်ဖို့အတွက်အကူအညီတွေထပ်ပေးကြဖို့ပန်ကြားထားတာပါ။အကူအညီပေးမယ့်အစီအစဉ်အသေးစိတ်ကိုပြင်ဆင်နေစေဖြစ်ပေမဲ့အဒီထဲမှာဟော်ဝေဇာအမြောက်တွေအပါအဝင်ရေပြင်ပြည့်တဲ့နယ်ကြီးတွေပါဝင်ပွဲရှိရဲလို့ကွန်ကရစ်လွှတ်တော်အကြီးအကဲထောက်တူကရိုက်ဒါစ်သတင်းဌာနကိုပြောပါတယ်။Switch play လို့ခေါ်တဲ့အဝေးထင်းဒရုန်းယာဉ်အစင်းတရာတွေကအတော်များများကိုယူကရိန်းတပ်ဖွဲ့တွေရထားပြီးဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဆိုင်ရာအကြီးအကဲတာဝန်ရှိသူတူကပြောပါတယ်။အဲ့ဒီဒရုန်းယာဉ်တွေဟာအစောပိုင်းကကြေညာခဲ့တဲ့လူမျိုးရေးဆိုင်ရာအကူအညီဒေါ်လာတန်300ဘူးတဲ့မှာပါဝင်ပြီးတင့်ကားဖြစ်နိုင်တဲ့ထိပ်ဖူးတွေတက်ဆင်ထားတဲ့ဒရုန်းယာဉ်တွေဖြစ်ပါတယ်။ဂျန်တဲ့ဒရုန်းယာဉ်တွေနောက်သတင်းပတ်ဒါမှမဟုတ်တိတ်မကြခင်ယူကရိန်းနိုင်ငံကိုရောက်တော့မှဖြစ်တယ်လို့တင့်ကားဖြစ်ဂျေဗလင်ဒုံးကြီးတွေလည်းထောက်ရောက်တော့ကိုရှိပါတယ်။ရုရှားနိုင်ငံရဲ့တပ်ဖြတ်မှုတွေနဲ့ဆက်ပြီးရင်ဆိုင်နေရချိန်မှာယူကရိန်းနိုင်ငံအတွက်လုံခြုံရေးနဲ့လူသားစာနာမှုဆိုင်ရာအကူအညီတွေဆက်ပြီးပေးသွားမယ်ဆိုတာသမ္မတဂျိုးဘိုင်ဒန်နဲ့ပြည်ထောင်စုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်တို့အင်္ဂါနေ့မှာထပ်ပြီးအမှားခံပြောဆိုခဲ့ကြပါတယ်။